အင်ဒိုနီးရှားနိုင်ငံမှာမြန်မာတန်ရုံးကိုတက်ခတ်ဖို့ကြိုးပမ်းသူတွေလို့တန်တရားရှိတဲ့သူတွေကိုနောက်ထပ်လိုက်လံဖမ်းဆီးရင်လူရုံးအနာဘယ်နေနဲ့ပြစ်ခတ်မှုတွေဖြစ်ပွားရကစစ်သွေးကြွ၃ယောက်တိဆုံးသွားပြီးတူဦးကိုတော့အရှင်ဖမ်းမိခဲ့ပါတယ်။ဂျာဘာခရိုင်နောက်ဖက်စီကွန်ဒီဝါကျေးရွာမှာတန်တရားရှိသူတွေပိုးအောင်နေတဲ့နေအိမ်တစ်လုံးကိုအင်ဒိုနီးရှားကျန်းဖက်မှုတပ်ဖြတ်ရေးအထူးတပ်ဖွဲ့ဝင်တွေနိုင်တော်ကြဝန်းဝန်းထားခဲ့ပြီးနောက်ပြစ်ခတ်မှုဖြစ်ပွားရက၃ယောက်တိဆုံးသွားခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ရဲ့အကြီးအကဲတီမူဝါပရာတိုပိုကဒိန်းနောက်တီကိုပြောဆိုခဲ့တာပါ။လေးလာချာငားရမ်းထားတဲ့အိမ်ထဲမှာရှိနေကြတဲ့လက်နက်ကင်စစ်သွေးကြွတွေဘက်ကခုခံမှုတွေရှိရကလွန်ရွေးတပ်ဖွဲ့ဝင်တွေနဲ့အစိုးရမှအပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ကြောင်းလဲအင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။အင်ဒိုနီးရှားဒေသခံသတင်းတွေမှာတော့လွန်ရွေးအာဏာပိုင်တွေဝိုင်းထားတဲ့နေအိမ်ကနေထွက်ပြေးဖို့ကြိုးပမ်းကြတဲ့စစ်သွေးကြွတွေကိုလိုက်လံဖမ်းဆီးရင်ပြစ်ခတ်မှုအတွင်းမှာတိစုံသွားခဲ့ကြတာလို့လဲဖော်ပြနေကြတာပါ။သူကတော့အရှင်ဖမ်းမိခဲ့တယ်လို့လက်နက်ခဲယမ်းတွေကိုလည်းတင်ဆက်ရမိတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။တနင်္လာရှိသူတွေပြည်ရဲ့သတင်းပတ်ထည်မြန်မာတန်ယုံကိုတက်ခိုက်ဖို့ကြံစီသူတွေဖြစ်လူနှစ်ယောက်ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ဝင်တွေကဂျကာတာမြို့တော်မှာမော်တော်ဆိုင်ကယ်တစ်စင်းနဲ့သွားနေလို့မှဖမ်းဆီးထားတာပါ။သူတို့နှစ်ဦးထံကနေလက်လုပ်ဘုံတွေအပါအဝင်ဖောက်ခွဲပစ္စည်းတွေကိုတင်းစီရမိခဲ့ပြီးတဲ့နောက်မှာတော့နောက်ဆက်တွဲတန်တရားရှိသူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးနေတာလည်းဖြစ်ပါတယ်။ဒီအတွက်ကြောင့်အင်ဒိုနီးရှားနိုင်ငံမှာဖျော်ဖြေဖို့စီစဉ်ထားတဲ့နာမည်ကျော် Aerosmith အဖွဲ့ရဲ့စင်တင်ဂီတာပွဲလဲဖျက်လိုက်ရတဲ့အကြောင်းဒီသတင်းပတ်ထည်မှာပဲကြေညာခဲ့တာပါ။မြန်မာနိုင်ငံမှာလူများပြားထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတဲ့မချားရင်တုန်းကပြည်ပကတိအတွင်းမှာမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခတ်ခံရတာကိုလက်တုံပြန်မှုရည်ရွယ်ပြီးအစွန်းရောက်သူတွေကတိုက်ခတ်ဖို့စီစဉ်ခဲ့တာလို့လည်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်။မချားရင်နေ့တွေကစလို့မြန်မာနိုင်ငံကပြည်ပကတိအပေါ်မှာမချေနဲ့သူအင်ဒိုနီးရှားမွတ်စလင်အစွန်းရောက်တွေကမြန်မာအစိုးရရဲ့ဂျူးစီဝါတွေကိုပြစ်မှတ်ထားပြီးဂျေးရဘာသာရေးစစ်ပွဲဆင်နွှဲဖို့လှုံ့ဆော်တိုက်တွန်းမှုတွေလည်းထွက်ပေါ်နေကြတာဖြစ်ပါတယ်။